ဟုတ်ကဲ့ထိုင်းကာကွယ်ဝင်ကြီးဖွန်ဆန်းဝီချာယာချိုင်ကထိုင်းဘက်ကိုထွက်ပြေးလာနိုင်တဲ့နိုင်ငံသား9000လောက်အထိရှိနိုင်တာကြောင့်နေရပြန်ပို့ရေးတက်ဆိုင်ရာအစိုးရတွေနဲ့ဆက်သွယ်ဖို့ထိုင်းနိုင်ငံရဲ့ဝင်ကြီးကိုတနင်္လာနေ့ကတိုက်တွန်းခဲ့တာသတင်းရှင်းသတင်းစာမှာတနင်္လာကဖော်ပြခဲ့ပါတယ်။နောက်တနင်္လာပဲထိုင်းနိုင်ငံရဲ့ဝင်ကြီးမာရစ်ဆန်ဂီယာဖွန်နဲ့တရုတ်နိုင်ငံရဲ့ဝင်ကြီးဆန်ဝီတောင်းတို့ဗီယက်နမ်မှာလုပ်တဲ့အာဆီယံနိုင်ငံဖိုရမ်2025မှာတွေ့ပြီးဒီငွေလင်ကိုင်းနေနေရေပူပေါင်းလှုပ်ကြဖို့ဆွေးနွေးကြတာကိုတနေရှင်ရုပ်သံမှာမနေ့ကပဲထုတ်လွှင့်ခဲ့ပါတယ်။ဒါပေမဲ့ဒီငွေလင်ကိုင်းကလူထောင်ချီနေရပြန်ပို့တာမှာအခက်အခဲကြီးနိုင်ပုံကို USIP American ငြိမ်းချမ်းရေးဖွဲ့မြန်မာဆိုင်ရာညွှန်ကြားမှုဂျေဆင်တာဝါကအခုလိုထောက်ပြပါတယ
်။ A full-fledged humanitarian disaster is now brewing on the Myanmar.
ပြည်ကရပ်ပေါင်းများစွာတဲ့ငွေလင်ကိုင်းတွေကနေလူပေါင်းထောင်ချီအဖမ်းခံရတာကြောင့်ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာမှုဆိုင်ရာပြဿနာကြီးတဆုံနေပါတယ်။ဒေါ်လာစက်မှာဒီလူတွေကိုထိုင်းကတဆင့်သူတို့နိုင်ငံတွေကိုပြန်ပို့ပေးဖို့ဆက်လုပ်နေပါတယ်။နိုင်ငံပေါင်း30နီးပါးကအဖမ်းခံထားတဲ့ဒီလူပေါင်း6000ကနေ9000လောက်အထိပြန်ပို့ပေးနိုင်ဖို့ဒီနိုင်ငံများစွာမှာအထူးသဖြင့်ဝေးလံတဲ့နိုင်ငံတွေမှာငွေကြေးနဲ့တန်တမာအရင်းမြစ်တွေဒီသတားထဲမှာရှိမနေပါဘူး။ဒါကြောင့်ရုတ်တရက်ဖမ်းခံထားရတဲ့ဒီလူပေါင်းများစွာအတွက်ပြန်ပို့ရေးစခန်းတွေအစနစ်တကျမရှိသေးဘဲနဲ့စားရေးနေရေးကြီးကြီးမားမားအခက်ကြုံရနိုင်ပါလေ
။အခုလိုနေရက်ပြန်ပို့ရေးမှာကြန့်ကြာမှုတချို့ရှိနေတာကိုလည်း CDM ဘူမှုနောင်ယူကအခုလိုသုံးသပ်ပြပါတယ
်။ဒေတာတွင်း PR တွေရောနိုင်ငံတကာ PR တွေရောဒီထိုင်းဆိုရရဲ့တုံးဆောင်တော်မှုအခြေအနေတွေရောပေါ့ဒီကရင်နယ်ကြားသောတက် BGN နဲ့ဒီ VA တက်ဖွဲ့တွေအနေနဲ့လည်းသူတို့နေပြည်တော်မှာရှိတဲ့ကြားခန့်လုပ်ငန်းတွေကိုစစ်စစ်ဖော်ထုတ်ပြီးတော့ဖန်စီချင်းနေနေတာကျွန်တော်ပို့ပြီးတွေ့လာရတယ်ပေါ့နော်အဲကြတော့လက်ရှိသတင်းတွေထဲမှာတော့ဟာ BGN နဲ့ DKB ကြားမှာကျွန်တော်လူ9000လောက်သူတို့ဖန်စီချင်းနေတာလေဆိုတော့သတင်းတွေတော့ကြားရတာပေါ့နော်ဒီအင်အားကတော့တရုတ်နိုင်ငံသားတွေဆိုရင်တော့ပုံမှန်တိုင်းထိုင်းဘက်ကိုလွှဲပြီးတော့ဒီရုပ်ကိုတိုက်ရိုက်ပို့တာမျိုးတွေဆက်လုပ်လာနိုင်တယ်ပေါ့နော်တိုးတော့တရုတ်နိုင်ငံသားမဟုတ်တဲ့ကြားဖြတ်လုပ်ငန်းတွေမှာဖန်စီချင်းနေခနာတဲ့တခြားနိုင်ငံသားတွေဆိုရင်တော့ဒီအင်အားများပြားပေါ့ဒီလူ9000လောက်နီးပါးကတော့ကျွန်တော်ထင်တယ်ထိုင်းဘက်ကိုရောက်တဲ့အခါမှာလေသူတို့စစ်စစ်လုံဆောင်မှုတွေအတိုင်းအတာတစ်ခုတွေရှိနိုင်တယ်ကျတော့ဒီအခြေအတွက်ဟာထိုင်းဆိုရအနေနဲ့လည်းနှစ်ဖက်တွဲပြောင်းပြီးတာတွေစစ်ဆေးတာတွေသက်ဆိုင်ရာနိုင်ငံတွေပြန်ပို့တာတွေအချိန်တိုင်းအတာတစ်ခုတွေကြာနိုင်တယ်လို့ယူဆတယ်
ဒါအပြင်အခုငွေလိန်ကိုင်းနေနေရေးသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုကနေထိခိုက်စေနိုင်တာကိုလည်း CDM ဘူဂျီစေယောကအခုလိုရှင်းပြပါတယ
်ရှူရီးယားနဲ့မြန်မာစစ်တပ်နဲ့တရုတ်နဲ့ထိုင်းပေါ့နော်သုံးမျိုးဆက်ပြီးတော့လဝါချင်းရိုက်ပြီးဒီကြားဖြန့်အခုမှရှိတာမဟုတ်ဘူးဒါဒေါ်နယ်ထရန့်တက်လာပြီးကမှဒီကိစ္စကိုဇောင်းပေးပြီးတော့လှုပ်လာတာအဲဟိုဘက်ကမဝင်ခင်ကုပြဒနာကိုရှင်းတဲ့ပုံစံမျိုးပေါ့နော်အဲ့ဒီအတွက်လဲကျွန်တော်တို့ထိုင်းဘက်မှာကဒီ CBM တွေရောတော်လန်ရေးအတွက်ထောက်တိုင်နေဖြစ်တဲ့ supporter တွေတော်တော်များများလဲယူရီးယားဘက်မှာအခြေပြုပြီးတော့လှုပ်ရှားပြီးတော့ပါဝင်နေကြတာပေါ့နော်အဲအဲ့ဒီအင်အားစုတွေကိုတော်ဝိုက်တဲ့နည်းနဲ့ရောဓာတ်ရိုက်ကောဒါချင်းချောက်လာနိုင်တယ်ဖမ်းဆီးလာနိုင်တယ
်အခုလိုမြန်မာနိုင်ငံသားတွေပေါ်မှာပါထိခိုက်လာနေတာကို CDM ဘုံမှုနောင်ယူကလည်းသဘောတူပါတယ
်ဒီသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုအောက်ကနေပြီးတော့စစ်ကောင်စီနေနဲ့လဲဒီကြားဖြတ်လုပ်ငန်းတွေကိုအခြေစပ်ပူးပေါင်းလွှဲပြောင်းဖွဲ့ထုတ်ရေးမှာပါဝင်ဆောင်ရွက်ရင်းနဲ့ဒီထိုင်းရောက်ဒေါ်လန်ရင်းဆက်ဆက်တဲ့မြန်မာအင်အားစုတွေပေါ်မှာတွေ့ဝိုက်ဖျားပေးလှုပ်ဆောင်တာမျိုးတွေချိလာနိုင်မယ်လို့ယူဆတယ်ဒါကြောင့်လည်းအခုလက်ရှိမှာဆိုရင်ထိုင်းနိုင်ငံမှာပြင်မတာဖန်ဆီးစစ်ဆေးမှုတွေတင်းကျပ်မှုတွေစတဲ့လှုပ်ဆောင်လာတယ်အဲ့ဒီအကျိုးဆက်အနေနဲ့လည်းကျွန်တော်တို့မြန်မာရွှေပြောင်းအလုပ်သမားတွေပေါ်မှာလည်းဟိုအာယုဆိုင်ခံလာတာတွေတင်းကျပ်စစ်ဆေးတာတွေပိုများလာတယ်ပေါ့နော်မကြခင်ကလည်းပြီးခဲ့တဲ့ဂျပန်ကလည်းကျွန်တော်တို့ AAC အလုပ်သမားကွန်ရီအဖွဲ့တခါမျိုးမှာဖျားပေးပိတ်သိမ်းခံရတာမျိုးတွေအလားတူရွှေပြောင်းမြန်မာနိုင်ငံသားတွေပေါ်မှာစစ်ဆေးဖန်ဆီးမှုတွေလည်းကျွန်တော်စတဲ့တွေ့လာရတယ်ပေါ့နော
်အဲ့ဒီတော့ဒီနှိမ်နှင်းမှုလုပ်ငန်းတွေကြောင့် online ငွေလိမ်ကိုင်းတွေထိခိုက်နိုင်မှုကိုမေးလာမှာ Jason Tower ကအခုလိုဆက်ထောက်ပြပါတယ
် The strategy of the Myanmar military and the DKBA seems to be to selectively
မြန်မာစစ်ကောင်စီကရင်နယ်ကြားဆောင်တပ် BGF နဲ့ Democracy ကျိုးပြုကရင်တပ် DKBA တို့ရဲ့မဟာဗျူဟာကတော့ထိုင်းဘက်ကလက်ခံပို့ဆောင်ပေးနိုင်တဲ့စနစ်ကိုမနိုင်မနှင်းဖြစ်စေရေးငွေလိမ်ကိုင်းကနေတတ်တတ်မမလူတွေကိုရုတ်တရက်အမြန်ဖမ်းပို့ဖို့နဲ့မြန်မာဘက်ကဒီနှိမ်နှင်းရေးတုံ့တုံ့တိုက်တိုက်စူးစမ်းလုပ်နေတာပုံဖော်ဖို့ဖြစ်ပုံရပါတယ်ဒါပေမဲ့လက်တွေ့မြေပြင်မှာကဒီငွေလိမ်ကိုင်းတွေဆက်လဲပတ်နိုင်စီတကယ်တမ်းဒီလုပ်ငန်းတွေကိုမနှိမ်နှင်းပဲအလိန်ခံသိမ်းသွင်းခံရတဲ့တားကောင်ထောင်ချီကိုသာအဖမ်းပြပြီးတော့ဒီနှိမ်နှင်းရေးလှုပ်ပြနေတဲ့ပုံပေါ်အောင်ဖော်ဆောင်နေပုံရပါတယ
်ဒါအပြင်အခုတရုတ်အနေနဲ့ကဒီမြန်မာကငွေလိမ်ကိုင်းတွေကမ္ဘောဒီးယားဘက်ကိုရှေ့သွားမှဆိုရင်ပြီးထိုင်းကမ္ဘောဒီးယားနယ်စပ်မှာပါတိုးချဲ့နှိမ်နှင်းဖို့ပြင်နေတယ်လို့ဂျေဆင်တာဝါကဆက်ပြောခဲ့ပါတယ်ခင်ဗျ